ဟုတ်ကဲ့ဦးကောင်မိုးစောခင်ဗျာလူပေါင်းတပ်ပါတီအနေနဲ့တရားဝင်မှတ်ပုံတင်မဲ့အကြောင်းပြောပြပေးပါခင်ဗျာ
ဒီပထမဆုံးကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ခနေ့နိုင်ငံရေးဖြစ်စဉ်တဲမှာနော်လူပေါင်းတပ်ဒီမိုကရက်တစ်ပါတီအနေနဲ့ဒီပါဝင်နိုင်ဖို့ဆိုတဲ့အချက်ကိုကျွန်တော်တို့အခြေခံပါတယ်ခနေ့တိုင်းပြည်ထဲမှာလည်းအပြောင်းအလဲတချို့ဖြစ်ပေါ်နေတယ်အဲ့ဒီအပြောင်းအလဲတချို့ကိုဒီထက်ပိုပြီးတော့ပြည်ပြည်ပြည်ပြောင်းလဲသွားအောင်ကျွန်တော်တို့ရဲ့မူလရည်မှန်းချက်တွေဖြစ်တဲ့နော်ဒီမိုကရေစီဖယ်ရယ်ပြည်ထောင်စုလိုဟာမျိုးကိုတည်ဆောက်နိုင်တဲ့အထိပ်ပေါ့နော်တိုင်းပြည်ရဲ့အခြေအနေအရပွင့်လင်းသွားဖို့ဆိုလို့ရှိရင်ဒီဖြစ်စဉ်တဲမှာကျွန်တော်တို့ကိုယ်တိုင်ပါဝင်ဆောင်ရွက်နိုင်ဖို့အရေးကြီးတယ်လို့ကျွန်တော်တို့ယူဆတယ်အဲ့ဒီအတွက်ပြည်ထောင်စုအစိုးရရဲ့ညဉ့်ညံ့မှုဖော်ဆောင်ရေးကော်မတီဒုဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးအောင်မင်းဦးဆောင်တဲ့အဖွဲ့နဲ့ကျွန်တော်တို့ဒီ2012ခုနှစ်ဖေဖော်ဝါရီလမှာစပြီးတော့တွေ့ဆုံဖြစ်တယ်တွေ့ဆုံပြစ်ပြီးတော့အဲ့ရဆိုင်တော့ကျွန်တော်တို့ပါတီနဲ့ညီညာမှုပေါ်ဆောင်ရေးကော်မတီနဲ့တော့တွေ့ဆုံဆွေးနွေးတာဒီတစ်နှစ်အတွင်းမှာအနည်းဆုံး6ချိန်လောက်ရှိပါတယ်။အဲ့ဒီလောက်6ချိန်လောက်ပြီးတဲ့အခါမှာကျွန်တော်တို့ကိုယ်ကရီပေးတာကတော့ကနေပြည်ထောင်စုအစိုးရအနေနဲ့ခင်ဗျားတို့ပါတီကိုအမြင်မဲ့စည်းရင်ဒါမှမဟုတ်လို့ရှိရင်ဒီမတရားတဲ့ကနေပြီးတော့ဖယ်ထုတ်ပေးမယ်။နောက်နိုင်ငံရေးအရကျွန်တော်တို့ပါတီဝင်တဦးချင်းစီအပေါ်မှာစွဲချက်တင်ထားတာရှိကောင်းရှိနိုင်တယ်။ဒါတွေကိုလည်းပဲခုနလိုဖြေလျှော့ပေးမယ်။နောက်တစ်ခုကကျွန်တော်တို့ပါတီအနေနဲ့နော်တရားဝင်နိုင်ငံရေးပါတီပြည်မှတ်ပုံတင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့အပါအဝင်ကျွန်တော်တို့ပါတီဝင်တွေဒီမှာအမျိုးသားမှတ်ပုံတင်ကိစ္စတွေပြန်လုပ်ဖို့နော်နိုင်ငံသားပြန်ဖြစ်နိုင်မှုကိစ္စတွေကိုဆောင်ရွက်ပေးမယ်။နောက်စရုပ်ထတစ်ချက်ကတော့ကျွန်တော်တို့ဒီမိသားစုဝင်တွေရဲ့ကလေးတွေရဲ့နော်ပညာရေးကိစ္စအစားပေါင်းကူးနိုင်ဖို့စီစဉ်ပေးမယ်။နောက်နောက်တစ်ချက်ကကျွန်တော်ပါတီအနေနဲ့တိုင်းပြည်တွေကိုပြန်လာတဲ့အခါမှာတချို့ပါတီဝင်အနေနဲ့လည်းနိုင်ငံရေးလှုပ်ရှားမှလှုပ်တော့မယ်။သူတို့အနေနဲ့ကတော့ NGO တစ်ခုဆောင်ရွက်မယ်ဆိုလို့ရှိရင်လည်းသူတို့ကူညီမယ်။နောက်နောက်တစ်ချက်ကတော့အကယ်၍ကျွန်တော်ပါတီကနေပါတီပြန်ပြီးတော့မှတ်ပုံတင်နိုင်ဖို့ကြိုးစားနေတဲ့ကာလမှာကျွန်တော်ခုလိုယာယီနေရာလေးရှာပြီးတော့ကျွန်တော်ပြင်ဆင်လုပ်ငန်းတွေလုပ်မယ်ဆိုလို့ရှိရင်လည်းခွင့်ပြုမယ်ပေါ့နော်။စသဖြင့်ဒီအချက်6ချက်ကိုသဘောတူလာပါတယ
်။လူပေါင်းတပ်ပါတီအနေနဲ့မှတ်ပုံတင်မယ်ဆိုတော့2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ပြင်ဆင်နေပါသလားခင်ဗျာ
။အခုကျွန်တော်ပါတီရောက်ပါတီတည်ထောင်ဖို့အတွက်ပြင်ဆင်နေတဲ့ကာလပဲရှိသေးတယ်။ပါတီထောင်နိုင်ဖို့အတွက်ပါတီတရားဝင်ယက်တည်နိုင်ဖို့အတွက်ပါတီရာကနေနိုင်ငံရေးပြင်ဆင်တဲ့မှာတိတ်ခါရှိရှိပါဝင်နိုင်ဖို့အတွက်ပြင်ဆင်နေတဲ့ကာလပဲရှိသေးတယ်။နောက်ရွေးကောက်ပွဲဆိုတာဒုတိယအဆင့်ဖြစ်လိမ့်မယ်ထင်တယ်။သို့တော်လည်းပဲနိုင်ငံရေးပါတီတစ်ခုအနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်တော့နော်တည်ဝင်နိုင်ငံရေးပါတီဖြစ်ပြီဆိုတော့ဒီရွေးကောက်ပွဲဆိုတဲ့ဖြစ်စဉ်ကိုမဖြစ်မနေပြတ်တမ်းရမှာ။သို့တော်လည်းပဲကနေ့နိုင်ငံရေးအခြေအနေတွေအရာပြောမယ်ဆိုရင်ကျွန်တော်တို့အနေနဲ့ကျွန်တော်တို့ပါတီတိဆောက်ရေးပဲပို့ပြီးတော့ဦးစားပေးပြီးဆောင်ရွက်တင်တယ်လို့မြင်တယ
်။လူပေါင်းတပ်ပါတီရဲ့မူဝါဒလမ်းစဉ်အကြောင်းနည်းနည်းရှင်းပြပေးပါခင်ဗျာ
။ကျွန်တော်တို့တံမိုးထားရတာကတော့ဒီလွတ်လပ်မှုနော်တန်တူမှုသွေးစည်းညီညွတ်မှုနော်ဒါတွေကိုကျွန်တော်တို့ပါတီအနေနဲ့တံမိုးထားတယ်။ကျွန်တော်တို့ရဲဘော်တွေကျွန်တော်တို့ပါတီဝင်တွေနဲ့ဒီပေါ်မှာဘယ်လိုခေါ်မလဲအလေးထားတယ်လို့ပြောချင်ပါတယ်။ကနေ့ကျွန်တော်တို့ဒီမိုကရေစီနိုင်ငံရေးစနစ်ကိုကျွန်တော်တို့ချီတက်နေကြရတယ်။ဒီမိုကရေစီနိုင်ငံရေးစနစ်ကိုဦးတည်တဲ့အပြောင်းလဲတွေဖြစ်ပေါ်နေတယ်။ဒီအပြောင်းလဲတွေထဲမှာကျွန်တော်တို့အဓိကထားတာကတန်းတူမှုနဲ့တရားမျှတမှုကိုအဓိကထားပါတယ်။နော်တန်းတူမှုနဲ့တရားမျှတမှုမရှိဘူးဆိုလို့ရှိရင်ကျွန်တော်တိုင်းပြည်ရဲ့ဒီမိုကရေစီကိုတိဆောက်တဲ့နေရာမှာပြည်ပြင်လိမ့်မယ်လို့ကျွန်တော်တို့မယူဆဘူး။
ဟိုတခြားပါများထပ်ဖြည့်ဆွပြောချင်ပါတယ်လေခင်ဗျာ
နောက်ထပ်ကျွန်တော်ပြောချင်တာကတော့ကျွန်တော်တို့အနေနဲ့ကနေ့တိုင်းပြည်ရဲ့နိုင်ငံရေးဖြစ်စဉ်ထဲမှာပေါ့နော်လူပေါင်းတပ်ဒီမိုကရက်တစ်ပါတီအနေနဲ့ပါဝင်ပြီးတော့ကနေ့အပြောင်းလဲတွေကပို့ပြီးတော့ကောင်းမွန်လာအောင်ပို့ပြီးတော့ပြည့်စုံလာအောင်ကျွန်တော်တို့တတ်နိုင်သမျှဟိုအုတ်တစ်ချက်ပဲဖြစ်ဖြစ်တဲတပွင့်ပဲဖြစ်တတ်နိုင်သမျှကျွန်တော်တို့ပါဝင်ပြီးတော့အလုပ်ကျွေးပြုကျင်တယ်တပြိုင်တည်းထဲမှာလည်းပဲကနေ့ပြည်သူတွေခံစားနေရတဲ့ဒုက္ခဒုက္ခအဆုံးဆုံးကိုတန်းနိုင်သမျှဘလို့ပုံသဏ်ဘလို့နီးနဲ့နိုင်ငံရေးပါတီတစ်ခုအနေနဲ့ဘလို့ပုံသဏ်နဲ့ကုညီနိုင်ဘလို့ပုံသဏ်နဲ့အလုပ်ကျွေးပြုနိုင်မလဲဆိုတဲ့အပေါ်မှာကျွန်တော်စဉ်းစားပြီးတော့မှကျွန်တော်တို့ပါတီကိုမျိုးပေါ်မှာပြန်ပြီးရည်တည်ဖို့ကြိုးစားတာဖြစ်တယ်
။ဟုတ်ကဲ့အားလုံးဖေယျကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးပါ